ပါကစ္စတန်နိုင်ငံမှာမုတ်တုံမိုးရွာသည့်အတွင်းသတင်းပတ်ပေါင်းများစွာရေးကြီးခဲ့တာကြောင့်လူ455ယောက်သေဆုံးပြီး5သန်းကျော်ဘေးဒုက္ခရောက်ခဲ့တယ်လို့ပါကစ္စတန်ဘေးဒုက္ခကယ်ဆယ်ရေးအဖွဲ့ကခန့်မှန်းလိုက်ပါတယ်။ပြီးခဲ့တဲ့သတင်းပတ်5ပတ်အတွင်းမှာပါကစ္စတန်တနိုင်ငံလုံးရေးကြီးတဲ့ဘေးဒဏ်တွေကိုခံခဲ့ကြရတယ်လို့ပါကစ္စတန်တာဝန်ရှိသူတွေကပြောပါတယ်။အဆိုးဆုံးခံခဲ့ရတာကတော့အနိုင်ပိုင်းစင်ပီနယ်ဒေသဖြစ်ပါတယ်။စင်ပီနယ်ဒေသဟာပင်လယ်ကမ်းရိုးတန်းတစ်လျှောက်တည်ရှိတဲ့နေရာလည်းဖြစ်ပါတယ်။ရေကြီးမှုနဲ့ဆက်နွယ်တဲ့တည်ဆုံးသူတစ်ဝက်ကျော်ဟာစင်ပီနယ်ကဖြစ်ပြီးတော့လူ300,000ကျွယ်နီးပါးလောက်ဟာလည်းကယ်ဆယ်ရေးခန့်တွေမှာနေနေကြပါတယ်။လေယာဉ်စိုက်ပျိုးရေးကဏ္ဍပေါ်မှာဆိုရင်လည်းပန်ဂျက်ပြည်နယ်ကအဆိုးဆုံးခံရတာဖြစ်ပြီးတော့တိနန်စိုက်ပျိုးမြေဧက9သိန်းလောက်ထိခိုက်ပျက်စီးခဲ့ရပါတယ်။အနောက်တောင်ပိုင်းဘလူးချီစတန်ပြည်နယ်မှာတော့လေယာဉ်3တရိတ်ဆန်တွေအများဆုံးတည်ဆုံးခဲ့ပြီးတော့နွားကောင်ကြီး9,000တည်ဆုံးခဲ့ပါတယ်ပါကစ္စတန်နိုင်ငံမှာနှစ်စဉ်လိုလိုမုတ်တုံရာသီရောက်ပြီဆိုရင်ရေကြီးတာတွေကြုံရတတ်ပြီးတော့လွန်ခဲ့တဲ့နှစ်နှစ်မှာလဲရေကြီးမှုတန်ကိုအကြီးအကျယ်ခံခဲ့ရပါတယ်2010ခုနှစ်ကဖြစ်ခဲ့တဲ့ရေကြီးမှုကတော့ရာစုနှစ်တစ်ခုအတွင်းအဆိုးဆုံးရင်ဆိုင်ခဲ့ရတဲ့ရေကြီးမှုလည်းဖြစ်ပါတယ်အဲဒီရေကြီးမှုကြောင့်ဗြိတိန်နိုင်ငံအင်္ဂလန်နယ်လောက်ရှိတဲ့မြေဧရိယာရေနစ်မြုပ်ခဲ့ပြီးလူ1800ကျော်တည်ဆုံးခဲ့လို့လူပေါင်း20,000လဲဒုက္ခရောက်ခဲ့ပါတယ်ခင်ဗျာ